ဖွဲထွက်ရေးသမားလူတယောက်ဆိုရကရှုမြင်ထားတဲ့ထိုင်ဝမ်သမ္မတတဲ့လိုင်ချင်တာဟာပြည်ခဲ့တဲ့တနင်္လာနေ့ကကျန်းသက်စာချင်းဆိုလိုက်ပါပြီ။တယောက်ဆိုရအနေနဲ့ထိုင်ဝမ်ကိုချင်းချောက်နေတာရပ်ဖို့ထိုင်ဝမ်ဒီမိုကရေစီကိုအသိမှတ်ပြုဖို့အချင်းချင်းတိုက်ခိုက်နေမယ့်အစားတွေးဆောင်ဆွေးနွေးဖို့လည်းသမ္မတတဲ့ကပြောလိုက်ပါတယ်။ထိုင်ဝမ်ကိုတရုတ်ကပိုင်တယ်လို့ဘလို့ပဲချင်းချောက်နေပါစေ။ထိုင်ဝမ်ကတော့ဘယ်တော့မှအရှုံးပေးနောက်ဆုံးမှမဟုတ်ဘူးလို့လည်းသူကဆိုပါတယ်
။方做法严重违反一个中国原则。
တရုတ်ဆိုရနိုင်ငံသားဌာနပြောခွင့်ရှိသူကတော့ထိုင်ဝမ်အနေနဲ့တရုတ်အောက်ကနေလွတ်လပ်ရေးဟာဘယ်တော့မှဖြစ်လာနိုင်မှာမဟုတ်တလို့ခွဲထွက်ရေးကြိုးပမ်းမှုကလည်းဘယ်တော့မှအောင်မြင်လာမှာမဟုတ်ဘူးလို့ချက်ချင်းတုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာတော့ပြည်သူ့လုံခြုံရေးဝန်ကြီးဘိုချုပ်ကြီးတိုလမ်ကိုသမ္မတသက်တင်မြှောက်လိုက်ပါပြီ။ရည်ခဲ့တဲ့မတ်လကုန်ပိုင်းမှာယာဒူကနှုတ်ထွက်သွားတဲ့သမ္မတဟောင်းဗိုဗန်ထောင်းနေရာအတွက်ဗိုလ်ချုပ်ကြီးတိုလမ်ကိုအစားထိုးခန့်အပ်ဖို့လွှတ်တော်မှာဗုဒ္ဓဘုံနေကအတည်ပြုဆုံးဖြတ်လိုက်တာပါ။ဗိုလ်ချုပ်ကြီးတိုလမ်ဟာပြည်သူ့လုံခြုံရေးဝန်ကြီးတာဝန်ယူတဲ့အချိန်မှာရဲနဲ့ထောက်လှမ်းရေးတွေကိုကြီးကြပ်ခဲ့သူဖြစ်ပါတယ်။အဲ့ဒီကာလအတွင်းမှာပြည်သူလူထုရဲ့လွတ်လပ်မှုတွေကိုစနစ်တကျကန့်သတ်ချုပ်ချယ်ခဲ့သလိုနိုင်ငံတကာဥပဒေတွေကိုလည်းချိုးဖောက်ခဲ့သူဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုတဲ့အကြောင်းEP တရင်မှာဖော်ပြပါလိမ့်ခင်ဗျာ
62-63
ဒီပေါ်နိုင်ငံမှာအကြီးဆုံးသတင်းဌာနကြီးတစ်ခုဖြစ်တဲ့ Gandipa Media Group ရဲ့ပိုင်ရှင်ကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ် Gandipa Media Group ဟာသတင်းစာမဂ္ဂဇင်း Radio TV တင်မကအွန်လိုင်းနဲ့ပါတနိုင်ငံလုံးကိုဖြန့်ကျက်ထားတဲ့အကြီးဆုံးသတင်းဌာနတစ်ခုဖြစ်ပါတယ်အဲ့ဒီသတင်းဌာနပိုင်ရှင် Mr. Sirohia ရဲ့နိုင်ငံသားကတ်နံပါတ်ဟာနောက်တစ်ယောက်ရဲ့နိုင်ငံသားကတ်နံပါတ်နဲ့တူနေတာကြောင့်နိုင်ငံသားဥပဒေကိုချိုးဖောက်ရရောက်တယ်လို့ရဲတပ်ဖွဲ့ကပြောထားပါတယ်။ Mr. Sirohia ကတော့သူ့မှာအပြစ်မရှိတဲ့အကြောင်းပြည်ထဲဝန်ကြီးဌာနရဲ့ငွေကြေးအရှုပ်ရှင်တွေကိုသူ့သတင်းဌာနကနေသတင်းရေးသားဖော်ပြခဲ့လို့ကလစ်စာချီတဲ့အနေနဲ့အခုလိုဖမ်းဆီးခံရတာဖြစ်တဲ့အကြောင်းသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။ဒီပေါ်မှာနိုင်ငံသားတိုင်းနိုင်ငံသားကတ်ရှိပြီးတော့တချို့ကတော့ကတ်အတူတွေလုပ်နေတာလည်းရှိပါတယ်ခင်ဗျာ။ပြောင်းနေတဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ကိုယ်စားလှယ်ကိုသိဆုံးလျက်ပြန်တွေ့တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကအတည်ပြုပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာအာဏာရထားတဲ့အဝါမီလိဂ်ပါတီကိုသာပြုလွှတ်တော်ကိုယ်စားလှယ်အာဇိုင်းအာဏာဟာအိန္ဒိယနိုင်ငံဘက်ကိုစေကူဖို့သွားရင်းနဲ့ပျောက်ဆုံးနေတာဖြစ်ပါတယ်။သူပျောက်ဆုံးပြီးတော့10ရက်လောက်ကြာမှာတော့အိန္ဒိယနိုင်ငံကလကတာမြို့မှာသူ့ရဲ့ရုပ်လောင်ကိုပြန်တွေ့ခဲ့တာလို့ပြည်ထောင်ဝန်ကြီးကပြောပါတယ်။လွှတ်တော်ကိုယ်စားလှယ်အစိမ်းအာနာသိဆုံးမှုနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား၃ဦးကိုဖမ်းဆီးထားပြီးတော့သူဘာကြောင့်အခုလိုတတ်ခံရလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေတယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာကျွန်တော်စောဖို့ပါ